မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုအကူအညီပေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့အစိုးရကချမှတ်ထားတဲ့မူပေါင်းတွေတိုင်းလိုက်နာမှရမယ်ဆိုတာလက်ခံဆောင်ရွက်ပေးမယ်လို့စစ်ကောင်စီကြော်ရေးဆိုရင်ကိုယ်ရှိသူကပြောလိုက်ပါတယ်။လက်ရှိမှာအာဆီယံဘက်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့စစ်ကောင်စီနဲ့ညီနိုင်ဆွေးနွေးမှုတွေရှိပေမဲ့လက်တွေမှာတော့ကြံ့ကြာမှုတွေရှိနေတယ်လို့စစ်ကောင်စီဘက်ကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညုံပြပြပေးပါဦးခင်ဗျာ။
ဒီမနက်ကတည်းကနေရာတချို့အထူးဖြစ်တော့စကိုင်းတိုင်းချင်းပြည်နယ်နဲ့ကြားပြည်နယ်ဒေသတွေမှာစစ်ပွဲပြစ်ခါတွေကြောင့်နေရာတိမ်းရှောင်ထွက်ပြေးသူတွေများပြားရှိနေသလိုဇာမဲမိုးရွာသည့်အခြေအနေကြောင့်လည်းဒုက္ခတွေပိုပြီးတော့ဒုက္ခတွေပိုပြီးအကျက်တဲတွေ့လာဖို့ရှိနေပါတယ်။ဒါကြောင့်မို့ဒီဒုက္ခတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးရင်ကုလသမဂ္ဂမှာရောအာဆီယံအသင်းထဲမှာပါဆွေးနွေးညှိနှိုင်းမှုတွေရှိနေပါတယ်။စစ်ကောင်စီပြောဆိုခဲ့ရှိသူဗိုလ်ချုပ်ဆောင်မင်းထွန်းကတော့ဒီလိုအကူအညီပေးမှုတွေမှာအစိုးရချမှတ်ထားတဲ့မူပေါင်းတွေအတိုင်းလိုက်နာဖို့လိုအပ်မယ်လို့ပြောပါတယ်။
အိုးရရဲ့မူကောင်းတဲ့အတိုင်းကျွန်တော်ဒီဥကိုကိုလိုင်းနေတဲ့သဘောတူညီချက်တယ်အဲ့ဒီမှာ SOP တွေကျွန်တော်သဘောတူညီချက်တယ်အဲ့ဒီ SOP တွေကမူကောင်းတဲ့အတိုင်းလုပ်မယ်ဆိုရင်ကျွန်တော်အနေနဲ့ကဒါလုပ်နိုင်တဲ့အခွင့်အရေးတွေရှိပြီးဖြစ်တယ်လို့ပြောပြီးဖြစ်တယ်မြန်မာနိုင်ငံမှာကျွန်တော်အများအပြားဆောင်ရွက်နေတာကဓာရီရဆောင်ရွက်နေတော့မြန်မာနိုင်ငံချက်ချင်းကြီးတင်းကဆောင်ရွက်နေတာဖြစ်တယ်မြန်မာနိုင်ငံချက်ချင်းကြီးတင်းသွားလဲပြီးကြလွတ်လပ်တဲ့အခွင့်အရေးတွေဖြစ်တယ်အဲ့လိုအဖွဲ့အစည်းတွေနဲ့လာမယ်ဆိုရင်တော့ကျွန်တော်တို့မူပေါင်းနဲ့တိုက်နေတယ်ဆိုကျွန်တော်တို့လက်ခံဖို့အပြင်မှာဖြစ်တယ်
။ရှင်းမဲ့ဗိဇ္ဇကကြုံနေတဲ့မြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအာဆီယံနိုင်ငံတွေရဲ့ဆွေးနွေးပွဲတစ်ခုကိုကမ္ဘောဒီးယားနိုင်ငံမှာဆွေးနွေးခဲ့တာရှိသလိုပဲပြီးခဲ့တဲ့နှစ်ဧပြီလအာဆီယံခေါင်းဆောင်တွေကြားမှာမြန်မာယူနယ်ပတ်သက်လို့သဘောတူခဲ့ကြတဲ့အချက်၅ချက်ထဲအချက်တစ်ချက်အနည်းငယ်ပါဝင်ခဲ့တာရှိပါတယ်။ဒီအကူအညီပေးရေးကိစ္စနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကြားမှာဝိဝါဒကိုယ်လှယ်မှုတွေကလည်းရှိနေပါတယ်။တချို့အာဆီယံနိုင်ငံတွေကတော့စစ်ကောင်စီနဲ့တွဲပြီးတော့လုပ်ဖို့လူလားတယ်လို့တချို့နိုင်ငံတွေဘက်ကတော့ထိတိယောက်ဖြစ်နိုင်လို့ဆိုရင် NUG အဝေးရောက်မျိုးသားညီညွတ်အစိုးရနဲ့ပါထိစပ်လှုပ်ဆောင်ဖို့လူလားနေပါတယ်။အာဆီယံကအကူအညီပေးရေးကိစ္စတွေကိုဆွေးနွေးနေလဲဖြစ်ပြီးတော့လက်တွေ့မှာပြဿနာတချို့ကြောင့်ကြန့်ကြာနေတယ်လို့ဗိုလ်ချုပ်ဆောင်မင်းထွန်းကလည်းပြောပါတယ်
။အဲသူတို့အနေနဲ့ကတော့ကျွန်တော်တခြားလောင်းကြောင်းကနေကြွားနေတဲ့အနေအထားမျိုးရှိတယ်။တခြားလောင်းကြောင်းတွေကြွားရင်တော့ဘယ်မှခမလေးလက်ခံနိုင်ဘူး။ကျွန်တော်နိုင်ငံတွေကလည်းတခြားလောင်းကြောင်းကနေကြွားဖို့အတွက်ကတော့မဖြစ်နိုင်ဘူး။အချမ်းလောင်းကြောင်းနဲ့သွားဖို့ကြောင့်ဖြစ်နိုင်လို့ပါတချို့ဟာတွေဒီအရာကိုခေါင်းနဲ့ပြပြီးအချမ်းတက်ပြီးလက်ထဲရောက်ရှိသွားနိုင်မှာမျိုးရှိတယ်။အဲဒါလည်းပတ်သက်ပြီးလက်ပြီးဒီကြတာသီးရောက်ဆောင်ရွက်ပေးနေရတယ်ဒီဆိုးရဖွဲ့စည်းတွေရဲ့ဒီရုံဖွဲ့စည်းတာလည်းလူမှုကယ်ဆယ်ရေးအကူအညီရေးသိမ်းရမယ်လို့ညွှန်တာဒီလူမှုကယ်ကူညီကယ်ဆယ်ရေးသိမ်းရတာလည်းဒီကောင်လိုက်ဖွဲ့စည်းတာလည်းဖြစ်တယ်။သူတို့အနေနဲ့ကတော့အဆိုးရဘက်ကဝက်ဖြစ်တယ်ဟိုဘက်ကဝက်ဖြစ်တယ်သူတို့ရှိကြမှာပေါ့သူတို့အနေနဲ့ကတော့ဒါပဲပြောလို့တကယ်ကူညီရမယ်သူတွေလည်းရှိတာဖြစ်တယ်သို့သောကြံ့ကြံ့နေတယ်ဟောပြီးဥပောင်ရတော့သဘောတူထားလိမ့်မယ်လက်တွေ့မှာတော့ရောက်ရှိလာတော့မရှိသေးပါဘူ
းပြီးခဲ့တဲ့ပါတီဗီလာဆင်းရဲနေကထုတ်ပြန်ထားတဲ့စစ်ကောင်စီနိုင်ငံရေးဝန်ကြီးဌာနထုတ်ပြန်ချက်အရတော့အာဆီယံရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးအစီအစဉ်တွေရောက်လာလို့ရှိရင်စကိုင်းမကွေးကရင်ရခိုင်ကယားရှမ်းပဲခူးအစရှိတဲ့ဒေသတွေကိုအကူအညီပေးဖို့ပြင်ထားတယ်လို့ထုတ်ပြန်ထားပါတယ်လက်ရှိမှာတော့အဲ့ဒီဒေသတွေမှာရှိတဲ့စစ်ပြဒုက္ခတွေပို့နေထိုင်စားသောက်ရေးခက်ခဲနေတယ်လို့မိုးရွာတွေဝင်လာမယ်ဆိုရင်ပို့ပြီးတော့အကျတဲကြီးလာမယ်လို့ဒေသခံအကူအညီပေးနေသူတွေကပြောပါတယ်။ဒါပေမဲ့လို့ဒီအကူအညီတွေကိုစစ်ကောင်စီရဲ့မူဝါဒအတိုင်းပဲလုံဆောင်ရမယ်ဆိုရင်တော့ထိရောက်မှုကအားနည်းနိုင်တယ်လို့သူကယူဆနေပါတယ
်။စစ်ကောင်စီရဲ့လူသားချင်းစာနာထောက်ထားမှုအကူအညီကသူချမ်းမခံတဲ့အကူဒီချင်းနေရာရဲ့ဒီပီးနေတဲ့စစ်တီရောမပေးနိုင်ဘူးစစ်ကောင်စီရဲ့ဟိုဒီလူသားချင်းစာနာထောက်ထားမှုအကူအညီကလက်တွေ့မှာတကယ်တော့မထိရောက်တဲ့အနေအထားမျိုးလူဆိုရင်လေဆိုတော့ခုလက်တော့ဖြစ်ပေါ်နေတဲ့အရေးနေဆိုင်တဲ့ကောသူတို့ကဟိုအပြည့်မရှိဘဲနဲ့အပြည့်ရှိတယ်လို့ဆက်ဆွဲပြီးမှကျွန်တော်တို့ကမှနိုင်ထဲစီနေလို့ဒီမှာဒီမဟုတ်တာဟုတ်တယ်ပြောပြီးမှဒါတော့ဟိုအားလုံးသူတို့နေကြတာပဲလေဒီ
ကျင်းကြီးဒေသကစစ်ပေးရှောင်တွေကိုကူညီနေသူတူကခုလိုထောက်ပြလာပါဆရာနာသိပြီးနောက်ပိုင်းကဆက်လို့ရှိရင်အခုချိန်ထိမြန်မာနိုင်ငံတွင်းနေရဆွန့်ခွာထွက်ပြေးနေရသူပေါင်းတတန်းနီးပါးအထိရှိလာနေတယ်လို့ကလတ်တမကလူသားချင်းစာနာကူညီမှုညီနိုင်ရေးယုံအိုချာကနေပြီးတော့ခံမှန်းတွက်ချက်ထားပါရခင်ဗျာ